ဗြိတိရှ်နိုင်ငံသားကွန်ကြီးထောက်ပံ့ရေးဝန်ထမ်းဒေးဗစ်ဟိန်းစ်ကိုတပ်ဖြတ်လိုက်ကြောင်းအစ္စလာမစ္စတေအစ္စလာမ်စစ်သွေးကြွအဖွဲ့ကပြောပါတယ်ဟိန်းစ်ကိုကောင်းဖျက်တတ်နေတဲ့ဗီဒီယိုကိုစစ်သွေးကြွတွေကထုတ်ပြန်လိုက်တာဖြစ်ပါတယ်အီရန်နဲ့ဆီးရီးယားနယ်မြေတို့ကပေါင်းစပ်ပြီးအစ္စလာမစ်နိုင်ငံတော်တည်ထောင်ဖို့သူတို့ရဲ့ကြိုးပမ်းမှုကိုရပ်တန့်နိုင်ရေးအတွက်အမေရိကန်ဥဆောင်ပြီးဖွဲ့စည်းနေတဲ့ညွန်ပေါင်းအဖွဲ့ထဲမှာဗြိတိန်ပါဝင်လို့ရှိရင်ဟိန်းစ်ကိုတပ်ပစ်မယ်လို့အစ္စလာမ်စစ်သွေးကြွတွေကချင်းချောက်ထားတာပါအသက်44နှစ်အရွယ်ကလေးနှစ်ယောက်ဖခင်ဟိန်းစ်ဟာနိုင်ငံတကာကယ်ဆယ်ရေးအဖွဲ့တစ်ခုရဲ့ဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ဖို့စီးရီးယားနိုင်ငံကိုရောက်ပြီး3ရက်အကြာမနစ်မလကဖမ်းဆီးခံရရတာဖြစ်ပါတယ်။သူ့ကိုဖမ်းဆီးထားသူတွေအနေနဲ့မိသားစုကိုဆက်သွယ်ကြဖို့ဒေးဗစ်ဟိန်းစ်မိသားစုကအသနာခံချက်ထုတ်ပြန်ပြီးမကြခင်မှာပဲအမေရိကန်ရဲ့မဟာမိတ်များအတွက်သတင်းစကားလို့ခေါင်းစဉ်တက်ထားတဲ့သူ့ကိုတတ်နေတဲ့ဗီဒီယိုကိုအစ္စလာမ်စစ်သွေးကြွတွေကထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့အစ္စလာမ်စစ်သွေးကြွအဖွဲ့ဆန့်ကျင်ရေးနိုင်ငံတကာညွှန်မောင်းအဖွဲ့မှပါဝင်တဲ့အတွက်ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုမျက်နှာဖုံးဆွတ်ထားတဲ့ခေါင်းဖြတ်တပ်သူကပြစ်တင်ပြောကြားပါတယ်ဒီလောက်ရဟာအင်မတန်ရုပ်မာရက်ဆက်တဲ့လောက်ရဖြစ်ကြောင်းခေါင်းဖြတ်တပ်တဲ့ဗီဒီယိုထွက်လာပြီးမကြခင်လေးမှာပဲဝန်ကြီးချုပ်ဒေးဗစ်ကင်မရွန်က Twitter လူမှုကွေရေးကတဆင့်ပြောကြားလိုက်ပါတယ်ဝန်ကြီးချုပ်ကင်မရွန်ကဒေးဗစ်ဟိန်းစ်မိသားစုကိုဝန်ထဲကြောင်ပြောကြားလိုက်ပြီးသူ့မိသားစုဟာတမှုထူးခြားတဲ့တပ်တီးနဲ့ခံနိုင်ရည်စွမ်းပြသခဲ့တယ်လို့ပြောပါတယ်။ဒါအပြင်လူသားသမားတွေကိုဘလောက်ပဲကြာကြာပြည်သူ့အစိုးရအနေနဲ့လုတ်ပန်ခွင့်အခွင့်အာဏာရှိသလောက်လိုက်လံရှာဖွေပြီးတရားဥပဒေနဲ့ရင်ဆိုင်ရအောင်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။ဒီလူသားမှုသာအတိဖြစ်ခဲ့ရင်တော့ဖမ်းဆီးထားတဲ့နိုင်ငံသား၃ယောက်မြောက်ကိုအစ္စလာမ်စစ်သွေးကြွအဖွဲ့ကခေါင်းဖျက်တပ်ဖြတ်ခြင်းဖြစ်ပါတယ်။အမေရိကန်သတင်းတောက်ဂျင်ဖိုလေးနဲ့စတီဗင်ဆော့လော့ဖ်တို့နှစ်ဦးကိုလည်းခေါင်းဖျက်တပ်ဖြတ်ခဲ့ပြီးဖြစ်ပါတယ်။အီရန်နိုင်ငံအတွင်းမှာရှိတဲ့သူတို့အဖွဲ့တွေကိုအမေရိကန်အစိုးရကလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တာကိုလက်စားအခြေတဲ့အနေနဲ့အမေရိကန်သတင်းတောက်နှစ်ယောက်ကိုတပ်ဖြတ်လိုက်ခြင်းဖြစ်ကြောင်းအစ္စလာမ်စစ်သွေးကြွတွေကပြောပါတယ်။